ဤဂျစ်သမ္မတမိုဟာဘတ်မော်ဆီရဲ့မကြသေးခင်ကသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုတိုးပြီးတော့ယူလိုက်တာဟာဤဂျစ်ရဲ့တရားစီရင်ရေးလွတ်လပ်ခွင့်ကိုဘယ်တော့ကနေမှမတူတဲ့ထိုးနဲ့တိုက်ခိုက်မှုဖြစ်တယ်လို့ဤဂျစ်နိုင်ငံရဲ့အမြင့်ဆုံးတရားရေးအဖွဲ့ကပြောဆိုလိုက်ပါတယ်။သမ္မတရဲ့ထုတ်ပြန်ကြေညာချက်အပေါ်မှာမကျေနပ်ကြတဲ့အလက်ဇန်ဒရာမျိုးကတရားသူကြီးတွေကလည်းဆန္ဒပြနေကြပါတယ်။ဤဂျစ်သမ္မတမိုဟာဘတ်မော်ဆီကကြာသပတေးနေ့ကပဲသူ့ရဲ့ဆုံးဖြတ်ချက်အပေါ်မှာဘယ်တရားရုံးဘယ်အာဏာပိုင်အဖွဲ့အစည်းကမှကန့်ကွက်လို့မရဘူးဆိုတာကိုကြေညာပြီးတဲ့နောက်မှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာပါ။ကိုင်ရိုမြို့တော်ကတယ်ရီယာရင်မြင်ပေါ်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ရိုးဘုံးတွေနဲ့လူစုခွဲပစ်ခတ်နေပါတယ်။ဤဂျစ်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့အထင်ကရနေရာဖြစ်တဲ့အဲ့ဒီနေမြေမှာညာလုံးပေါက်ဆန္ဒပြနေတဲ့သူတွေကိုစနေမနေ့ပိုင်းကလုံခြုံရေးတပ်ဖွဲ့တွေကအခုလိုမျိုးလူစုခွဲလိုက်တာပါ။တောက်ကြနေကဤဂျစ်နိုင်ငံရဲ့နေရာအနှံ့အပြားဖြစ်တဲ့ Boxey အစမီလီယာနဲ့အလက်ဇန်ဒရာမျိုးတွေမှာလဲဆန္ဒပြသူတွေကလက်ရှိအာဏာရမွတ်စလင်ကြီးကိုရောများအဖွဲ့ရဲ့ရုံးခန်းတွေကိုဖျက်ဆီးတိုက်ခိုက်နေကြပါတယ်။ကိုင်ရိုမြို့တော်မှာတော့အစိုးရကိုစန့်ကျင်သူအဖွဲ့တွေနောက်အစိုးရကိုထောက်ခံတဲ့သူအဖွဲ့တွေဟာတမရရဲ့အမိန့်ပြန်တန်းအစ်စ်နဲ့ပတ်သက်ပြီးတော့အပြိုင်ဆိုင်ဆန္ဒပြနေကြပါတယ်။အီဂျစ်နိုင်ငံကိုတည်ငြိမ်ပြီးတော့ဘေးကင်းလုံခြုံတဲ့နိုင်ငံအဖြစ်နဲ့ရှေ့ကိုရောက်အောင်ဆောင်ရွက်ချင်ပါတယ်။သူဟာနိုင်ငံရဲ့အချုပ်အခြာကိုတဦးလေးချုပ်ကိုင်သူမဖြစ်ချင်ပါဘူးလို့လဲတမရမော်စီကတောက်ကြနေကပဲသူ့ကိုထောက်ခံသူတွေကိုတမရအိမ်တော်ကနေမေးခွန်းပြောခဲ့ပါတယ်။